မြောက်ကိုရီးယားကနောက်ဆုံးချိန်မစ္စိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားကြောင်းအင်ဂျီရိုကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့မစ္စိုင်းတုံးကတော့ပြစ်လွတ်ပြီးတိတ်မကြခင်မှာပဲကုန်းတွင်းမိုက်မှာပြတ်ကျသွားခဲ့တာပါအမေရိကန်သမ္မတအင်ဂျီရိုပြန်ချားရုံးကထုတ်ပြန်တဲ့အချင်းချင်းညီညာချက်ထက်မှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားရတဲ့အကြောင်းဖော်ပြထားပါတယ်အင်ဂျီရိုကထုတ်ပြန်ချက်ဖော်ပေါ်လာပြီးတိတ်မကြခင်မှာပဲတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကလူများလေးစားခံရတဲ့သမ္မတရဲ့ဆန္ဒတွေကိုမြောက်ကိုရီးယားကမစ္စိုင်းတုံးပြစ်လွတ်စမ်းသပ်ပြီးမထေမဲ့မြင်ပြုမှုလိုက်တဲ့စိုးရွားတဲ့အပြုမှုဖြစ်တဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံကယောဟန်သတင်းဌာနကတော့မြောက်ကိုရီးယားရဲ့ပထမတဲ့မစ္စိုင်းတုံးတစ်စင်းကိုဒီကနေ့အစောပိုင်းမှာပြစ်လွတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်မြောက်ကိုရီးယားပေါ်အမြန်ဆုံးအေးအေးကန်ကြော်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကုလသမဂ္ဂကိုတက်တွန်းလိုက်ပြီးနိုင်ပိုင်းအကြံမှာပဲမြောက်ကိုရီးယားကစမ်းသပ်မှုပြုလုပ်ခဲ့တာပါ
In light of the growing threat, the time has come for all of us to put new pressure on North Korea to abandon its dangerous path.
မြောက်ကိုရီးယားရဲ့အနေအချင်းမလာရဲ့လုံရက်တွေကိုဆွလွတ်ဖို့ဖိအားတွေထပ်ပေးဖို့လိုအပ်တယ်လို့မြောက်ကိုရီးယားကဆွဆွဝါဝါတစ်ခုခုလုံမလာခင်မှာကြိုတင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးတီလာဆန်ကတိုက်တွန်းသွားတာဖြစ်ပါတယ်။အမေရိကန်စစ်တပ်ပစိဖိတ်ဒေသကွဲတပ်ဖွဲ့ရဲ့တပ်မှူးဒေးဗစ်ဘရန်ဟမ်ကတော့ပြောင်းရွှေ့မြို့မြောက်ဘက်ကပတ်ချန်လီရင်ွေးအနီးကနေလွတ်တင်လိုက်တဲ့မစ္စိုင်းတုံးကမြောက်ကိုရီးယားပိုင်နက်ကိုမကျော်နိုင်ခဲ့ဘူးလို့အတည်ပြုပြောဆိုခဲ့တာပါ။မစ္စိုင်းတုံးကမြောက်အမေရိကကိုချင်းချောက်နိုင်စွမ်းမရှိဘူးလို့မြောက်အမေရိကလေယောင်ရန်ကာဝေးတက်နိုရက်ကဆုံးဖြတ်ခဲ့တဲ့အကြောင်းလဲတပ်မှူးဘရန်ဟမ်ကပြောဆိုခဲ့ပါတယ်။